to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ17ရက်ကြာသပတေးနေ့ညပိုင်းည9နာရီကနေ10နာရီအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ sorry သတင်းစာဆရာပြောင်းဆောင်မှုနဲ့ဆက်နေပြီး Istanbul မြို့က sorry council ဝင်ရုံးနဲ့ council ဝင်နေနီးတဝိုက်တူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးပါတယ်အာဖဂန်နိုင်ငံတောင်ပိုင်းကဩဇာရှင်ဝင်ကြီးမားတဲ့ရဲမကြီးတူဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူရဲ့ဒီနေ့အာဖဂန်ခီးစဉ်အတွင်းမှာပဲပြစ်ခတ်မှုကြောင့်တိစုံသွားပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bogana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ IDP စစ်ဆောင်စခန်းကိုတွားရောက်ခဲ့ရတဲ့ပတ်သက်ပြီ
းအဓိကကျွန်တော်ဘက်ကတင်ပြရတာလဲပြည်ပသက်ဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်ကျော်ထဲရောက်လာပြီးသူစခန်းမှာနေရတဲ့
ဒုက္ခတဲ့အကူအညီပေးပူပေါင်းလုပ်ငန်းစဉ်ဖွဲ့ရဲ့တွင်ရင်မှုကိုကွန်ရှာအောင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်အကြောင်းထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတန်းနဲ့ချီဖတ်မိတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေဆိုင် sorry သတင်းစာဆရာဂျမဲခါရှော့ဂီပျောက်ဆုံးမှုနဲ့ဆက်နွယ်ပြီးတူရကီနိုင်ငံ Istanbul မြို့က sorry ကောင်စစ်ဝင်ရုံးနဲ့ကောင်စစ်ဝင်ရဲ့နေအနီးတစ်ဝိုက်တူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးကြပါတယ်ဒီလအောက်တိုဘာ၂ရက်နေ့တုန်းကကောင်စစ်ဝင်ရုံးနဲ့ဝင်သွားပြီးနောက်ပိုင်းပျောက်ဆုံးနေတဲ့သတင်းတော့ဘာဖြစ်သွားတယ်လဲဆိုတာတဲလွန်စာရနိုင်ဖို့တင်းလာနေမှာတုန်းကလည်းမှုခင်းစစ်ဆေးအဖွဲ့တွေကောင်စစ်ဝင်ရုံးကိုတွားရောက်စစ်ဆေးခဲ့ကြတာပါဆိုရင်နိုင်ငံကတော်ဝင်မိသားစုကြောင့် Washington Post လင်းစာမှာဝေဖန်ရေးသားခဲ့သူခါရှော့ဂီကိုတော့ sorry ကောင်စစ်ဝင်ရုံးနဲ့ဝင်ပြီးတွားပြီးကြတဲ့ကမတွေ့ရတော့တာဖြစ်ပါတယ် sorry ထောက်လှမ်းရေးတွေကတပ်ဖြတ်ပြီးတစားစီဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းတူရကီဆိုတာတော်ဝင်ရှိသူတွေကပြောဆိုထားပြီးမဲ့ sorry တော်ဝင်ရှိသူတွေကတော့သတင်းတော်ဟာသူ့ဘာသာသူကောင်စစ်ဝင်ရုံးနဲ့ကနေပြန်ထွက်သွားတဲ့အကြောင်းပြောဆိုထားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းသတင်းတော်ပြောဆိုမှုပေါ်ဆိုရမှုတွေကိုပြောဆိုဖို့နဲ့အဖြစ်အပျက်ကိုဖော်ထုတ်ဖို့တော်တော်နဲ့ထရန်ရဲ့လူလားချက်တွေကိုပြောဆိုဖို့ sorry နဲ့တူရကီခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ဒီနေ့အင်ပြီးတော့မှသမ္မတဝန်ကြီးပွန်ပီယိုအစီရင်ခံဖို့လည်းစီစဉ်ထားပါတယ်သမ္မတထရန်ကတော့အဖြစ်အပျက်နဲ့ပတ်သက်တဲ့ဗီဒီယိုနဲ့အသံထောက်လိုင်းမှတ်တမ်းတွေတကယ်ရှိတယ်ဆိုရင်လိုချင်တဲ့အကြောင်းတူရကီကိုမနေ့ကတည်းကပဲပြောဆိုထားပါတယ်
အာဖဂန်နိုင်ငံတောင်ပိုင်းကဩဇာအရှိန်ဝါကြီးမားတဲ့ရဲအရာရှိကြီးတဦးလည်းဖြစ်တာလီဘန်တို့ရဲ့လှုပ်ချမ်းမှုကြိုးစားမှုအချင်းချင်းကြုံခဲ့ရတဲ့ရဲမှုကြီးအဗ်ဒူရာဇစ်ဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးရဲ့ဒီကနေ့အာဖဂန်ခီးစဉ်အတွင်းပြစ်ခတ်မှုကြောင့်သိမ်းဆုံးသွားပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအတွင်းအမေရိကန်စစ်သည်နှစ်ယောက်ဒဏ်ရာရရှိခဲ့ပြီးဒေသခံကင်မရာသမားတို့သိမ်းဆုံးခဲ့တာပါ။ကန်ဒဟာပြည်နယ်အုပ်ချုပ်ရေးမှူးနဲ့တခြားဒေသခံအစိုးရအရာရှိတွေကိုတွေ့ဆုံဖို့အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာပြည်နယ်ရင်းမှာရောက်နေတာပါ။တွေ့ဆုံမှုအပြည့်တယောက်သူတွေဟာရင်ရနာထားရနေရာကိုသွားနေချိန်မှာပဲပြစ်ခတ်မှုစပစ်ခဲ့တာလို့လည်းဒေသခံတွေကဖော်ပြပါတယ်ဗိုလ်ချုပ်ကြီးမီလာကတော့အထူးအခိုက်မရှိခဲ့ပါဘူးအာဖဂန်နိုင်ငံမှာရှိတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတက်ဖွဲ့ရဲ့ပြောခွင့်ရပုံမူကြီးနတ်ပီတာကတော့ကနဦးစီရင်ခန်းစားရရာအာဖဂန်အချင်းချင်းပြစ်ခတ်မှုအဖြစ်သိရှိထားကြောင်းပြောဆိုခဲ့တာပါဒဏ်ရာရတဲ့အမေရိကန်သက်သား၂ယောက်ကတော့ဘေကင်းရကယ်ထုတ်နိုင်ခဲ့ပြီးတိုက်ခိုက်သူကတော့သေဆုံးသွားတယ်လို့လည်းပြောပါတယ်တာလီဘန်စစ်သွေးကြော့တွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုလိုကြေညာခဲ့ပြီးအာဖဂန်ရဲမှုကြီးနဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်2017ခုနှစ်ကလေးကကန္ဒဟာပြည်နယ်ရဲမှုကြီးအဖြစ်တာဝန်ယူခဲ့တဲ့ရာဇစ်ဟာတာလီဘန်တွေကိုကောင်းမထောင်နိုင်အောင်ထိန်းထားခဲ့တဲ့အတွက်လူသိများထင်ရှားသူတို့ပါဒါပေမဲ့လည်းသူ့လက်အောက်ကတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်လာရရှိခဲ့ကြောင်းလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ခံရသူတို့လည်းဖြစ်ပါတယ
်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားစစ်မြေဆက်ဆံရေးတွေတိုးတက်လာမယ်ဆိုရင်မလုံလောက်တဲ့ပြစ်ခတ်တွေဖြစ်ပွားမယ့်အန္တရာယ်ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကတရုတ်ကာကွယ်ဝန်ကြီးကိုပြောဆိုလိုက်ပါတယ်နိုင်ငံစစ်ပဆိုင်ရာဆက်ဆံရေးပုံမှန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကူနိုင်ငံမှာအမေရိကန်ကာကွယ်ဝန်ကြီးကတရုတ်ကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ခင်နဲ့တည်ထောင်တွေ့ဆုံခဲ့တာပါသဘောတူညီချက်အသစ်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့စစ်ပဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးအယံတွေတွေ့ရတဲ့အကြောင်းလဲအမေရိကန်ဆိုတာတာဝန်ရှိသူတွေကတွေ့ဆုံမှုအပြီးမှာပဲပြောဆိုကြပါတယ် ကုံသွေးစစ်ပွဲပြဿနာရုရှားနိုင်ငံကလက်နက်ဝယ်ယူနေတဲ့တရုတ်နိုင်ငံကိုအမေရိကန်ကပိတ်ဆို့တန်ခတ်တာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကစစ်စခန်းတည်ဆောက်နေတာစတဲ့ကိစ္စတွေကြောင့်မကြသေးရင်သတင်းပတ်တွေအတွင်းနိုင်ငံခြားဆက်ဆံရေးတွေလည်းကြာဆင်းလာနေတာပါမျှော်လင့်ထားတဲ့အချိန်ပိုကြာပြီးတနအိုက်ခွဲလောက်တွစ်ဆုံမှုအတွင်းအမေရိကန်ကာဝေးဝန်ကြီးကတော့နိုင်ငံခြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ့်ရေရှည်ဆက်ဆံရေးမျိုးကိုလိုလားတဲ့အကြောင်းထပ်မံပြောဆိုခဲ့တယ်လို့လည်းပင်လယ်ဝန်စစ်ဌာနချုပ်တောင်ရှိသူတူကပြောဆိုပါတယ်ဝန်ကြီးမတ္တဆာလွန်ခဲ့တဲ့သတင်းပတ်နိုင်ငံတော်ကပေကျင်းမြို့တော်မှာတရုတ်ကာဝေးဝန်ကြီးနဲ့တွစ်ဆုံမှုစီစဉ်ခဲ့ပေမဲ့တရုတ်ကာဝေးဝန်ကြီးကမအားတဲ့အကြောင်းတုံ့ပြန်ခဲ့တာကြောင့်နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရပါတယ်
ဗီယက်နမ်ကွန်မြူနီအစိုးရကိုအသေးဖြတ်မှုနဲ့ထောင်အကျခံခဲ့ရတဲ့ဗီယက်နမ်ဘလော့ကာငွားငေါငုကွမ်ကိုလှုပ်ပေးလိုက်ပြီးဒီကနေ့အမေရိကန်နိုင်ငံရောက်ရှိသွားပါပြီ။အမေဖြစ်သူနဲ့ကလေးနှစ်ယောက်တို့နဲ့အတူတက်ဆစ်ပြည်နယ်ဟျူစတန်မြို့လေးစိတ်ကိုဒီကနေ့မနက်မှာရောက်ရှိလာတဲ့သူကို၆ခန်းသူလူအုပ်နဲ့အတူသတင်းသမားတွေမိသားစုဝင်တွေကကြိုဆိုခဲ့ကြပါတယ်။လူခွင့်ရင်းနဲ့ဆက်မှုလုပ်ငန်းတွေကြောင့်ပတ်ဝန်းကျင်ညံ့ညံ့မှုတွေအကြောင်းကို Mother Mushroom ဆိုတဲ့ကလောက်နာမည်နဲ့ရေးသားခဲ့တဲ့သူကို2016အောက်တိုဘာလမှာဖမ်းခဲ့တာဖြစ်ပြီးထောင်ဒဏ်၁၀နှစ်ချမှတ်ခဲ့တာပါ။သူ့ကိုလှုပ်ပေးတဲ့ပုံထိုးနဲ့အမေရိကန်ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်လည်းဗီယက်နမ်ကိုရောက်နေတာပါတကယ်လို့သူ့ကိုထောင်ကနေလွှတ်ပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုသွားချင်တဲ့အကြောင်းကွမ်ကအသေးချာပြောခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်အမေရိကန်လောက်ဘယ်နိုင်ငံကမှသူ့လူအခွင့်ရေးကိစ္စတွေကိုယူဆတဲ့နိုင်ငံမရှိလို့အမေရိကန်ကိုလှဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းကွမ်ကပြောဆိုခဲ့တာပါ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူအုပ်စုကြီးတွေကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်မှုဆိုရင်နေဆက်ကိုစစ်တပ်နဲ့ပိတ်ပစ်မယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေလည်းပါဝင်တယ်လို့ဆိုတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုအုံချပြီးအတိုက်ခံဒီမိုကရက်ပါတီဝင်တွေကတိုင်းပြည်ကိုတိုက်ခိုက်ဖို့ကြိုးပမ်းနေတယ်လို့လည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေဒီနေ့စောပိုင်းမှာပဲပြောဆိုခဲ့တာပါ။အမေရိကန်ကိုအလုံးရင်းနဲ့ဝင်လာမဲ့သူတွေကိုမက္ကဆီကိုနိုင်ငံကတားဆီးဖို့ပြက်ကွက်ခဲ့ရင်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုပေးရမယ့်စီစဉ်တွေအားလုံးကိုလည်းရပ်ပစ်မယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒမှာအဓိကကျတဲ့မက္ကဆီကိုနိုင်ငံရဲ့နေဆက်မှာလူဝင်မှုကြီးကြပ်ရေးထိန်းသိမ်းမှုနဲ့တတိုင်းကာယံမဲ့စီစဉ်တွေကိုလျှော့ချထားရတာပါ။ဒေသတွင်းကဆင်းရဲမွတ်တင်မှုတွေနဲ့ပြစ်ခတ်တွေကိုတင်းရှောင်ပြီးအမေရိကန်ကိုဝင်ရောက်ခွင့်ရဖို့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့ Honduras နိုင်ငံသားတွေပါဝင်တဲ့ရွှေ့ပြောင်းနေထိုင်သူလူအုပ်ကြီးဟာ Guatemala နိုင်ငံကိုဖျက်ဆီးပြီး Mexico နိုင်ငံကိုရောက်လာခဲ့တာရဲအနေနဲ့အကြံပါပဲသမ္မတ Trump ရဲ့သတိပေးချင်းချောက်ပြောဆိုသံထွက်ပေါ်လာတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ရေး American သမ္မတ Donald Trump အစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့တခြားနိုင်ငံ၅နိုင်ငံကိုတော့စောင့်ကြည့်စီရင်မှဆက်လက်ထည့်သွင်းထားတာပါ။ American ဗဏ္ဍာရေးဝန်ကြီး Steven Mnuchin ကတော့တရုတ်နိုင်ငံကငွေကြေးလုပ်ငန်းမှာပွင့်လင်းမြင့်တမှုမရှိတာမကြသေးခင်ကငွေတန်ဖိုးနှဲလာတာတွေအပေါ်အထူးသဖြင့်ဆိုရင်ကြောင့် Congress လွှတ်တော်ကိုနှစ်ဝက်အစည်းအခမ်းအနားတင်သွင်းရမှာပြောဆိုခဲ့ပါတယ်။ဒီအခြေအနေတွေဟာကုန်သွယ်မှုမျှတရေးမှာအဓိကစိန်ခေါ်မှုဖြစ်နေတဲ့အတွက်တရုတ်နိုင်ငံမဟုတ်ပါနဲ့ဆွေးနွေးပြောဆိုမှုတွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒတွေကိုစောင့်ကြည့်တော့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျာမနီ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ဆွစ်ဇာလန်နိုင်ငံတွေနဲ့အတူတရုတ်နိုင်ငံကိုအနီးကပ်စောင့်ကြည့်မယ်ဆီမှာထည့်သွင်းထားကြောင်းလည်းပါနာယေးဝန်ကြီးကအစည်းအခမ်းအနားထဲမှာဖော်ပြထားပါတယ်။ကမ္ဘာဈေးကွက်မှာထုတ်ကုန်တွေကိုဈေးပေါပေါနဲ့ရောင်းနိုင်အောင်အစိုးရတွေကငွေတန်ဖိုးကိုရှိတင်လာတဲ့လျှော့ချထိန်းချုပ်လည်းရှိတတ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလျှော့ချထားတဲ့အတွက်ကုန်သွယ်ဖက်တွေနဲ့တခြားနိုင်ငံတွေမှာနှိမ့်နာမှုတွေလည်းကြုံရတတ်ပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စီရင်ခဲ့တဲ့ကာလတခြားမှာတော့သမ္မတဖြစ်လာတဲ့အခါတရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်ဆင်တင်ဖို့ထရမ့်ကကတိပေးခဲ့ပုံဝင်မဲ့အခုချိန်ထိတော့တမတ်ဖို့လက်မခံမဲ့ညှဉ်းဆန်းထားတာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမျှတတဲ့လုပ်ရက်တွေလူငွေပြနေတာတွေကိုဖြေရှင်းဖို့ဆိုပြီးတရုတ်နိုင်ငံကသွင်းကုန်တွေပေါ်ဒေါ်လာဘီလျံနဲ့ချီအခွင့်အရေးတိုးမြှင့်ကောက်ခံမှုကြေညာထားပါတယ်။
ဥရောပသမ္မဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်မဲ့အစီအစဉ်ကိုကုန်သွယ်သဘောတူညီချက်အသစ်တွေရရှိရေးညှိနှိုင်းမှုတွေအတွက်လိုအပ်ရင်နောက်ထပ်လအနေငယ်လောက်တည်တန်းထပ်တိုးဖို့စဉ်းစားမယ်အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီနေ့ပဲပြောလိုက်ပါတယ်။ EU ကနေခွဲထွက်ခဲ့ပြီးနောက်ပိုင်းဗြိတိန်နိုင်ငံကအိုင်ယာလန်နိုင်ငံနယ်စပ်တွေကိုဘယ်လိုဆက်ပွင့်ထားမလဲဆိုတာနဲ့ပတ်သက်လို့အပြေမထွက်နိုင်မဲ့ဖြစ်နေတဲ့အတွက်ဆွေးနွေးပွဲတွေမှာအဓိကအဟန့်တားတစ်ခုဖြစ်နေရတာပါ။ဒီအခြေအနေကိုကြော်လွှားနိုင်မဲ့နည်းလမ်းတစ်ခုဖြစ်ခွဲထွက်မဲ့အစီအစဉ်ကိုတည်တန်းထုတ်ဖို့ EU စစ်ဆန်ညှိနှိုင်းသူ မက်ကယ်ဘရန်နီယာကအဆုတ်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့လည်း EU ကနေခွဲထွက်ရေးလိုလားသူတွေရဲ့မကျေနပ်ချက်တွေဗြိတိန်နိုင်ငံတွင်းမှာထွက်ပေါ်နေချိန်မှာပဲတည်တံ့တိုးမဲ့အစီအစဉ်ဟာလက်ရှိသတ်မှတ်ထားတဲ့2020ပြည့်နှစ်ဒီဇင်ဘာလထက်မကျော်မျှော်လင့်နေကြောင်းလည်းဗြိတိန်ဝန်ကြီးချုပ်ကအလေးထားပြောဆိုသွားခဲ့တာပါ။ EU ကနေခွဲထွက်ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တတိယချုပ်ဆိုရမှာအိုင်ယာလန်နိုင်ငံနယ်စပ်နဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီချက်တွေမရနိုင်သေးပဲဖြစ်နေရတဲ့အကြောင်းလည်းဘယ်ဂျီယံနိုင်ငံပရက်ဆက်မြို့ညီလာခံကိုဒုတိယနေ့ဖြစ်ရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
။ကုလသမဂ္ဂကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုလက်ဝဲယတနာနဲ့လက်ပတ်နိုင်ရီအပအဝင်စီးကြည့်တဲ့ကုန်ပစ္စည်းတွေတင်ပို့မှုနဲ့လူနှုတ်ဦးကိုစင်ကာပူနိုင်ငံမှာဒီကနေ့ကြာပြင်းနေမှာတရားစွဲဆိုလိုက်ပါတယ်။ဒီလောက်ရဟာကမ္ဘာကုန်သွယ်ရေးစီးဆင်းရအချက်အချာနေရာတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံမှာတရားမဝင်ကုန်တင်ပို့မှုတွေကိုတရားစွဲဆိုလိုက်တဲ့နောက်ဆုံးသတင်းကလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံတွင်တားမြစ်ကုန်တွေကိုစင်ကာပူနိုင်ငံမှာနှိမ်နေနေတာပါ။စီးကြည့်တဲ့ကုန်ပစ္စည်းတွေမြောက်ကိုရီးယားနိုင်ငံနဲ့တင်ပို့နေတဲ့ကုမ္ပဏီတွေကို2010နဲ့2016ခုနှစ်ကြား43ရက်ထက်မနည်းကူညီမှုနဲ့စင်ကာပူနိုင်ငံသားတူဆွဲခံထားပါရယ်အဲ့ဒီလူဟာအသက်58နှစ်အရွယ်ချွန်ဟော့ယန်ဆိုသူဖြစ်ပြီးဒေတာရင်တည်နှားတွေကဖော်ပြခဲ့သလိုကုမ္ပဏီ3ခုနဲ့ဆက်ဆံမှုရှိနေတဲ့အတွက်သူ့ကိုတရားစွဲဆိုထားပါရယ်နောက်ထပ်လူတစ်ယောက်ကတော့မြောက်ကိုရီးယားနိုင်ငံသားလီရှွမ်းဆိုသူဖြစ်ပြီး2014နဲ့2019ခုနှစ်ကြားအလားတူတားမြစ်ကုန်ပစ္စည်းတွေတင်ပို့တဲ့ကုမ္ပဏီတစ်ခုကိုကူညီမှုနဲ့တရားစွဲဆိုခံထားရတယ်လို့စင်ကာပူရဲတွေကပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုစင်ကာပူနိုင်ငံကအပြည့်အဝအလေးနဲ့လိုက်နာဆောင်ရွက်နေတယ်လို့လည်းစင်ကာပူရဲတွေကထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bugana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ Minor IDP ဆစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေကလည်းသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြပါတယ်။ကချင်ဆစ်ဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာကပေးမဲ့အကူအညီတွေတားမြစ်ခံနေရတဲ့ကိစ္စကိုပြည်လည်အောင်ဆောင်ရွက်ပေးဖို့ Miss Bugana ကိုတိုက်တွန်းကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Christine Bugana ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းပြည်ထောင်ကဖြစ်ထားတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့သလိုမနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့တာပါ Miss Bugana ဟာဒီကနေ့မွန်လိုင်းပိုင်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်တဲက Minor Service ဆောင် IDP စခန်းကိုတွားရောက်ပါတယ်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုသူတို့အနေနဲ့တင်ပြခဲ့တယ်လို့ Minor IDP စခန်းတာဝန်ခံဦးစော်လုံးကပြောပါတယ
်။ကျွန်တော်တို့အမြန်နေရပြန်နိုင်ရေးပေါ့အနာဂတ်ကျေပွင့်နေကလေးတွေအတွက်ပြန်နိုင်ရေးမှာဟောပန့်ကူညီပေးဖို့ပေါ့နော်။ဒီပြည်မှာအစိုးရရောအင်ဂျီအိုရောအဲအဲအန်ကပါပြည်ပေးဖို့ပေါ့နော်။အဲဒီမိုးဝန်ကြောင့်လည်းဟိုအလို့ကာယစဉ်းလန်းနေပေါ့ပြန်ပြန်ထားတယ်။အလိကြီးတော့ဒီဆိုင်ရရအမကိုယောကူပြန်နေဖို့ဟိုဝန်ကြီးမကူဆောင်ရွက်ပေးဖို့ပေါ့နော
်ဒုက္ခသည်စခန်းနေထဲမှာအများစုကကလေးငယ်တွေဖြစ်ပြီးအချိန်ကြာလာတာနဲ့အမျှကလေးတွေရဲ့အနာဂတ်အတွက်စွေးရင်ရာကြောင်းမစ္စဘူဂနာနဲ့ဗုဒ္ဓနေညနေပိုင်းမှာတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ JST ရဲ့အတွင်မှုကိုကွန်ရှာအောင်ကပြောပါတယ
်အဓိကကျွန်တော်ဖတ်တာတင်ပြတာလေပြိပတ်ခါဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်နှစ်ကျော်ထဲရောက်လာပြီးတို့ပထမမှာနေရတဲ့ကိစ္စတော်တော်လေးဒုက္ခရောက်နေတယ်အမှအကူအညီပေးတဲ့ကိစ္စတွေလည်းရောက်လာတဲ့အတွက်ကြောင့်တို့အတွက်ခက်ခဲတယ်ဆိုတဲ့အကြောင်းရင်းနောက်တစ်ခုကကလေးတွေရဲ့ပညာရေးကလည်းတော်တော်လေးဆိုးဝါးလာတယ်အထူးဖြစ်တော့ကြောင့်ခရရတဲ့ဥည်တွေကလည်းများလာတာပေါ့နော်တစ်ဖက်မှာကြတော့လေတို့ရဲ့ဆုံးခွာခဲ့ရတဲ့မြန်မာနိုင်ငံပိုင်ဆိုင်မှုဒီကိစ္စလေးစားရပိုပြမဆုပ်ထင်းလာတယ်အထူးဖြစ်တဲ့ချင်းဒီမှာဆိုရင်တော့ဒီငပြောခင်းနေတိုးပြမဖြစ်လာတဲ့ကိစ္စIDP အတွက်ပိုပြမရင်းလေးစရာဖြစ်လာတဲ့ဆိုရင်အကြောင်းကြီးကျွန်တော်ပြောဖြစ်တယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိစေဘေးရှောင်ပြည်သူတသိန်းကျော်ရှိနေတာပါအဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂစာနာရေးခါအစီအစဉ်WFP အဖွဲ့အပါအဝင်အခြားနိုင်ငံတကာအဖွဲ့တွေကတွားရောက်အကူအညီပေးခြင်းပေမဲ့အစိုးရစစ်တပ်ရဲ့တားမြစ်မှုကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေရောကြလာနေတာကိုလည်းကူညီဖြည့်ရှင်းပေးဖို့ မစ်ဘူဂနာကိုတိုက်တွန်းထားကြောင်းကိုကွန်ရှာအောင်ကပြောပါတယ
်နိုင်ငံတကာရဲ့အကူအညီပေးမှုကတပြည်ပြည်ရောကြလာတဲ့အနေအထားမှာအထူးဖြစ်တော့ကေဝထင်းကျုပ် area ဘက်မှဆိုတော့ဒီနိုင်ငံတကာအကူအညီပေးတဲ့အခွင့်အရေးမရောက်နိုင်တာတော်တော်များပြီဒီမြင့်ချင်တာနဲ့တခြားကိုသွားမယ်ဆိုရင်တို့ဟိုကွန်ပျူတာတည်ယူရတာရှိတယ်အရင်တော့ဆိုရင်တော့ကပ္ပာဆန္ဒရိက္ခာအနေနဲ့နေရာတော်တော်များများမှာသွားရောက်ပြင်းမှာရိက္ခာပြီးဝင်နိုင်တဲ့အနေအထားရှိတယ်အဲ့ဒါကအခုနှစ်နှစ်ကျော်ရှိနေပြီတို့သွားခွင့်မရတာပေါ့နော်လက်ရှိအနေအထားဒီအဲ့နေရာတော်တော်များများမှာကကျွန်တော်ဒီတခါဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့ကပဲဝင်ပြီးနေရတဲ့အနေအထားဆိုတော့ကြာလာလို့ရှိရင်လောချက်တွေကိုပြင်ညာပြည်စည်းပေးနိုင်ဖို့ကမလွယ်ဘူးစင်ခေါ်မှုကြီးအများကြီးရှိတယ်ဆိုတဲ့အကြောင်းလေးကျွန်တော်အဲ့ဒါဒီကိုပြောဖြစ်တာဖြစ်ပါ
2021ခုနှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်းစစ်ပွဲကြောင့်အခုချိန်ထိစစ်ရှောင်စခန်း9ခုမှာဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့ GST ကယ်ဆယ်ရေးအဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံခီးစဉ်စတင်ခဲ့တဲ့ Miss Christine Bugana ဟာကချင်ပြည်နယ်ခီးစဉ်အပြီးမှာတော့ရှမ်းပြည်နယ်ကိုတွားရောက်လေ့လာအောင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းသတင်းလွှာကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာတခုတည်းသောတက်မတော်တရားဖြစ်ရေးကိစ္စဟာအချိန်မကျသေးလို့ဆက်လက်ညှိနှိုင်းရအောင်မယ်လို့ KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့အစိုးရတက်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးပြီးမှကိုပိုင်ပြဋ္ဌာန်းခွင့်နဲ့ခွဲမထွက်ရေးကိစ္စတခုတည်းသောတက်မတော်ကိစ္စနဲ့ပတ်သက်ပြီးကရင်မျိုးသားအစည်းအရုံး KNU ကမနေ့ကအကြေညာချက်ထုတ်ပြန်ထားတာပါ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါပြည်ထောင်စုကနေခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU အနေနဲ့ခွဲဆက်ဖို့စံနာမရှိဘူးလို့ပြည်ထရေးသာသနာရေးဌာနတာဝန်ခံဘဒူစောအာသူကအခုလိုပြောပါတယ
်။တန်းပြီးကိစ္စခွဲမထွက်ရေးကိစ္စတမတော်တစ်ခုတည်းဖြစ်ရေးကိစ္စနဲ့ကျွန်တော်တော်တော်ဆွေးနွေးဖြစ်ပါတယ်။ကျွန်တော်တို့ကတော့ခွဲထွက်မှာမဟုတ်ပါဘူးကျွန်တော်ခင်ကတော့ဒါမှမဟုတ်ခွဲမထွက်ရလဲကျွန်တော်နေသွားရမှာပေါ့ခွဲမထွက်ဖြစ်အောင်အဲ့ဒါနဲ့လုပ်သွားကြပေါ့နောက်တစ်ဆင့်ဆက်အဒီကိစ္စကကျွန်တော်စဉ်းစားသွားလိမ့်မယ်ဒါထပ်တော့ချက်ပြနေကိစ္စပါပဲနောက
်ခွဲမဆွေရေးနဲ့ကိုပိုင်ပြဌာန်းခွင့်ကိစ္စတွေဟာနှစ်ဖက်ယုံကြည်မှုတည်ဆောက်ရေးပြင်တိုင်းသားတွေရဲ့ကိုပိုင်ပြဌာန်းခွင့်နဲ့ဒါရပတ်သက်နေလို့နှစ်ဖက်ယုံကြည်စိတ်ချမှုနဲ့ဆွေးနွေးဖြေရှင်းရမယ်လို့လည်းသူကဆိုပါတယ်အစိုးရအနေနဲ့လည်းတိုင်းသားတွေခွဲမဆွေချင်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ဘဒုစောအစိုးရကပြောပါတယ်ခွဲမဆွေရေးနဲ့ကိုပိုင်ပြဌာန်းခွင့်ရေးကိုလာမယ့်လူဝင်ပါလဆွေးနွေးပွဲတွေမှာမူတကူချမှတ်နိုင်ရေးအတွက်အစိုးရနဲ့ NCA လက်မှတ်ဆိုးတိုင်းဒါခေါင်းဆောင်တွေကနေသဘောတူညီခဲ့ကြပါတယ်။ NCA လက်မှတ်ရေးသူထားတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းများ EAO နဲ့တပ်မတော်တို့ကြားတစ်ဆုပ်နေတဲ့အချက်တစ်ခုဖြစ်တဲ့တခုတီတော်တပ်မတော်သားရှိရေးကိုတိုင်းဒါတွေဘက်ကအပြေးအဝါလက်ခံလိုက်ပြီလို့ချင်းမျိုးရသားဦး CMF ခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ KNU အနေနဲ့ကတော့တပ်မတော်တို့ခုသေးသားရှိရေးကိစ္စမှာအချိန်ယူရအောင်မယ်လို့လည်းဘဒုစောအသူကအခုလိုဆက်ပြောပါတယ်။
ဒီလကလို့တာသုံးနေရှိရေဒါပေမဲ့ဟိုလုံကြီးခိစ္စကကိုယ်ခိစ္စတည်းဘာမှဆွေးနွေးမှုမရှိသေးဘူးလားဒီခိစ္စတည်းကျွန်တော်ဆွေးနွေးဖို့အများရှိပါသေးတယ်အခုအချိန်မရောက်သေးဘူးလားကျွန်တော်ရှင်းပြောမယ်ကျွန်တော်တို့ကအခုသူတို့ကလည်းကြောက်တာတို့ပလိတ်တို့ဘာလို့အဲ့မှာပြန်ဝဲမဆွတ်ဒါကျွန်တော်ငြိမ်းစင်စားမဲ့အပိုင်ရှိတယ်နော်
ဒီတော်စုငင်းချမ်းရေးညီလာခံကျင်းပခဲ့တာ၃ကြိမ်ရှိပြီဖြစ်ပေမဲ့လုံခြုံရေးကာကွယ်ရေးဆိုင်ရာပေါင်းစည်းရေးလုပ်ငန်းတွေဆွေးနွေးခဲ့တာမရှိခဲ့တာကြောင့်ရှေ့ဆက်ညှိနှိုင်းဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်။တမတော်တခုသည်သားရှိရေးကိစ္စအတွက်မူချမှတ်နိုင်ရေးနဲ့ဆက်လျင်းပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုမှာတခုသည်တော်တမတော်သားရှိရေးမှာတော့နိုင်ငံတကာကြီးတုံးမှုပုံစံဖြစ်လက်ခံပေမဲ့ NCA မှာဖော်ပြထားတဲ့တိုင်းတားလူမျိုးများပေါင်းစုံပါဝင်တဲ့ပြည်တော်စုတမတော်ကိစ္စတွေကိုသဘောတည်းဆွေးနွေးသွားရမယ်လို့လည်း KNU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တိုင်းဒေသကြီးများလိုက်ဥပဒေနဲ့ညီခွင့်ပြုတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်တွေရရှိရင်လက်နက်ကင်လမ်းစဉ်ကိုတန်ရုံးစင်ဖျက်ဆောက်ရမှာဖြစ်တယ်လို့အောက်တိုဘာလ15ရက်နေ့ကအစည်းအဝေးဖွင့်မိခိုးမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပို့ကူတော်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်အစိုးရနဲ့စစ်သားထိပ်တန်းခေါင်းဆောင်တွေနဲ့ NCA ပြည်ရခေါင်းဆောင်တွေရဲ့နေပြည်တော်ဆွေးနွေးပွဲမှာတော့ခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့တခုတည်းတော်တမတော်သားချီရေးဆိုတဲ့အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးညှိနှိုင်းခဲ့ကြတာပါဒါပေမဲ့သွေးဆုံဆွေးနွေးပွဲကနေရှင်းလင်းသိကြတဲ့အဖြစ်မရရှိခဲ့ပါဘူး
ိုနိုင်ကိုရင်သတင်းပေးပို့ထားတာပါ။သောတာရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။သောတာရှင်များရှင်။မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရေးထိပ်သီးနီလာကံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိတ်တဲကောင်းဆောင်တွေတက်ရောက်ခဲ့တဲ့နီလာကံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလား။ပြည်တွင်းညညရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေရဲ့ညညရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှာတည်ဆောင်လာတဲ့ကာလတံပိုးအဖြစ်ဘတ်ငွေတန်း 2,000 ကျော်တံပိုးရှိတဲ့စိတ်ကြွစီပြားစေတန်းကျော်ဖမ်းမိခဲ့ပြီးမူးယစ်ရာဇာတွေကိုအမြင့်ပြတ်ချေမှုန်းမယ်လို့ထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။အော်တိုဘာလ18ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ဝီဖာဝရီရန်စစ်လန်းကမူရစေဝါနှိမ်နှင်းရေးဌာနချုပ်မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုရဲချုပ်ချက်လန်ကရက်စီဝရာခန်ကထိုင်းမြန်မာနယ်စပ်ချင်းရိုင်နယ်စပ်မှာအဖမ်းဆီးတွေများတဲ့အတွက်တောင်ပေါ်လမ်းတွေကိုဖျက်ပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်လမ်းကြောင်းကနေထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မူရစေဝါတွေနဲ့အဓိကတရားခဏတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ
်ซึ่งจากการที่ดำเนินการตามนโยบายของรัฐบาลที่ต้องการให้การปราบปรามอย่างจริง
จังบ้านเวทั้งทองกระนั้นရှိတဲ့စိတ်ကြွဈေးပြားပေါင်း 138,600 ကိုဖမ်းဆီးခဲ့တာပါ6လမ်းရေးသတင်းအရထိုင်းတောင်ပေါ်တိုင်းရင်းသားမူရစေဝါကုံတွေတွေဟာစိတ်ကြွဈေးအမြောက်အများကိုထိုင်းနိုင်ငံတဲကိုပို့ဆောင်နေပြီဆိုတဲ့သတင်းရတာကြောင့်အမှတ်6ဒေသရဲတပ်ဖွဲ့ဝင်တွေနဲ့နလေစွမ်းအထူးတပ်ရင်းတွေဟာမြောက်ပိုင်းဒေသချင်းရိုင်ခရိုင်တွင်စစ်စင်ရေးတစ်ခုအနေနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်။အော်တိုဘာလ16ရက်နေ့မနေ့9နိုင်အချိန်မှာတပ်ခရိုင်ကနေပစ်စနလွတ်ပြည်နယ်ကိုအရှိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ကားသစီးနောက်ကိုစစ်တပ်နဲ့ရဲကားတွေအမိလိုက်ပြီးဖမ်းဆီးခဲ့ရမှာစုကိုထိုင်းပြည်နယ်စီဆန်ယုံခရိုင်တွင်မှကားသစီးကိုဖမ်းမိသွားခဲ့ပါတယ်။ကားထဲကနေအစိမ်းရောင်စစ်ကြောဝိုးအိတ်တွေနဲ့ထုတ်ထားတဲ့စိတ်ကြွစီးပြား၁၀သန်း 838,000 ကိုတွေ့ရှိဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။ဝီရတရားခံနေတဲ့အတူသူတို့ရဲ့ပိုင်ဆိုင်မှုအားလုံးကိုသိမ်းဆည်းမယ်ဆိုပြီးထိုင်းရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။အခုချိန်မှာဝီရစေဝါဟာနိုင်ငံရဲ့အကြီးအမားဆုံးရန်သူဖြစ်နေပါပြီ။ကျွန်တော်တို့အမြင့်ပြတ်ချေမှုန်းဖို့အတွက်ဝန်ကြီးချုပ်ကလည်းညွှန်ကြားထားပါတယ်။ဝီရတရားခံနေထောင်ထဲဝင်ပြီးရင်လွယ်လွယ်နဲ့ပြန်ထွက်လို့မရတဲ့ဥပဒေတွေနဲ့ဝီရစေဝါအမှုတွေအပေါ်မှာပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့အတွက်ကိုလည်းဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောသွားပါတယ်တချို့မူရစေဝါသမားတွေဟာထောင်ကြပြီးလူငယ်ချမ်းသာခွင့်လိုမျိုးနဲ့ပြန်လည်လွတ်မြောက်လာတဲ့အခါမှာလဲမူရစေဝါကွန်ကူးမှုတွေကိုအခုလိုမျိုးပြန်လုပ်နေတဲ့အတွက်ကြောင့်အမြင့်ပြတ်ချေမှုန်းနိုင်ဖို့အတွက်ပုံမပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူသွားဖို့အတွက်ထိုင်းအနာပိုင်တွေကစဉ်းစားလာတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဝင်လာနေတဲ့စိတ်ကြွစီးပြားပေါင်းအလုံးရေတန်းပေါင်း230ကျော်ကိုထိုင်းရနာပိုင်တွေက2018ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်လမ်းကြောင်းကနေထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မူရစေဝါတွေနဲ့အဓိကတရားခဏတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ်
။မန်အေးမှသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။American သမ္မတဟောင်းဥပမာလက်ထက်ကအတီးပြုတ်ပြတ်ထန်းခဲ့တဲ့ဒါကာလို့ခေါ်တဲ့အစီအစဉ်ရ American ပြည်ထောင်စုကိုငယ်ကလေးကမိဘတွေနဲ့တရားမဝင်ရောက်လာသူတွေကိုပညာသင်ခွင့်နဲ့အလုပ်လုပ်ကင်ခွင့်ပြုထားတာ9သိန်းလောက်ရှိပါတယ်။ဒါကာအစီအစဉ်နဲ့နေထိုင်လုပ်ကင်နေကြသူတွေအကြောင်းအခုနောက်ပိုင်းသတင်းတွေမှာတိတ်မပါတော့ပေမဲ့လေဒါကာအစီအစဉ်ကိုလုံးဝအယံမပြစ်ခင်အပြောင်းလဲတစ်ခုခုဖြစ်လာဖို့မျှော်မှန်းကြပါတယ်။လက်တင်ွယ်ပွားတွေအနေများတဲ့နေဗားဒါးပြည်နယ်မှာတော့
2018年7月1日အထက်လွှတ်တော်အမှတ်နေရာအတွက်အကျိတ်အနေရှင်ပြန်ရဖို့ရှိနေပြီးဒီရွေးကောက်ပွဲကနေအပြောင်းလဲတွေဖြစ်လာဖို့တချို့ကမျှော်လင့်နေပါတယ်။ VOA သတင်းတော့ရေမန်တေလာပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်။အသက်ဆယ်နှစ်အရွယ်မှာမက္ဆီကိုနိုင်ငံကနေရောက်လာတဲ့ဟွန်နဲလီဆာဝါဒီတာပညာသင်ထောက်ပံ့ခြင်းနဲ့ကောလိပ်အထိတက်ရောက်ပညာသင်ကြားခဲ့ပြီးဒေတာရင်ရုပ်မြင်သံကြားတစ်
have DACA. And this is very special because of that.
When I got my Emmy award,
Emmy Sue ကိုလက်ခံရယူတဲ့အခါမှာ DACA အစည်းအဝေးကြောင်းထည့်ပြီးတော့ပြောကြင်ခဲ့တာပါ။ပွဲတက်လာသူတွေတော်တော်များများကအင်္ဂလိပ်ဘာသာနဲ့ပြောဆိုတင်ဆက်တဲ့ရုပ်တံဌာနကလူတွေဖြစ်ပြီးတော့သူတို့အားလုံးရဲ့ရှေ့မှာရက်ပြီးဒါကျွန်တော်ပါဆိုတာမျိုးပြကြင်တာပါ။ DACA ကြောင့်ဒီလိုအခြေအနေမျိုးဖြစ်လာနိုင်တယ်ဆိုတာမျိုးပေါ့
။ကလေးဘွားကလေးကမိဘရင်းနဲ့အတူအမေရိကန်ကိုတရားမဝင်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေရဲ့တာသမီ9သိန်းထက်မနည်းရှိနေပြီးသူတို့ကို2012ခုနှစ်ကစပြီးတော့သမရာဟောင်းဘရိတ်အိုဘားမားကဒါကာအစီအစဉ်နဲ့နနစ်တကြိမ်တက်တန်းတိုးပြီးတော့တရားဝင်အလုပ်နဲ့နေထိုင်ခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းဒီစီဇန်ကိုအဆုံးသတ်မယ်လို့သမ္မတဒေါ်နယ်ထရမ့်က2019ခုနှစ်စက်တင်ဘာလမှာကြေညာခဲ့တဲ့အတွက်ဒီကိစ္စမှာအတည်ပြုမဲ့အဖြစ်တရားရဖို့အမေရိကန်လွှတ်တော်ရဲ့တာဝန်ဖြစ်လာပါတယ်။လာမယ့်နိုဝင်ဘာဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နီကလာချင်းတနည်းအကြာရှိလာချိန်မှာဒါကာအစီအစဉ်နဲ့ပတ်သက်ပြီးတော့အဖြေထွက်မလာသေးပါဘူး။နေဆက်ကနေတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုမိသားစုနဲ့ခွဲထားတာအမေရိကန်မက္ကဆီကိုနယ်စပ်မှာတရိုင်းကြီးဆောင်မယ်ဆိုတဲ့ကိစ္စမျိုးတွေအပါအဝင်အငင်ပွားစရာဖြစ်နေတဲ့သမ္မတထရမ့်ရဲ့မူဝါဒတွေကြောင့် Dreamers တို့ရဲ့အကြောင်းတွေမေးမြန်းသွားပါတယ်။ဝါနေကအခုလိုဆက်ပြောပါတယ်
။ There's always something happening that takes priority and honestly they forget about it.
အစိုးရမှာဦးစားပေးရမယ့်ကိစ္စတွေကအမြင်လိုလိုရှိနေပြီးတော့ဒီကိစ္စကိုတကယ်ပဲမေ့သွားကြတာပါ။ဘာကြောင့်လဲဆိုတော့ဒီကိစ္စကတရားရုံးကိုရောက်နေပြီးပြေလည်သွားလိမ့်မယ်။ဒါမှမဟုတ်အနည်းဆုံးတော့ကျွန်တော်တို့လို Dreamers တွေတက်တန်းတိုးဖို့နောက်ထပ်လျှောက်လွှာတင်လို့ရတယ်ဒါမှမဟုတ်လည်းအစ်စ်ကပြန်လုံမလားပေါ့ဒါလို့ဆိုရင်တော့အဆင်ပြေပါတယ်အခုချိန်မှာ Dreamers တွေကိုဒီတိုင်းဆက်ပြီးတော့ထားလိုက်အောင်ဆိုတာမျိုးတွေပေါ့ဒီခဏတော့ဘာမှလုံးလုံးမပြီးသေးပါဘူ
းနီဗာရာပြည်နယ်မှာဒါကအစီအစဉ်ရယူထားသူတပေါင်း3000ရှိနေပြီးတော့လာမယ့်ကြဖြတ်ရွေးကောက်ပွဲမှာသူတို့မြန်မာထားတဲ့အတိုင်းဖြစ်မလာတာမျိုးတွေဖြစ်ကောင်းဖြစ်သွားနိုင်ပေမဲ့ Dreamers တွေရဲ့မရေရတဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးလူတွေနားတဲ့နောက်တစ်ကြိမ်ရောက်သွားအောင်တော့လုပ်နိုင်မယ့်အခွင့်အရေးဖြစ်ပါတယ်နီဗာရာပြည်နယ်လူဦးရေရဲ့29ရာခိုင်နှုန်းရှိတဲ့ Spain စကားပြော Hispanic တွေနဲ့ Latin နွယ်ဖွားတွေကတော့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတာပါရွှေပြောင်းအခြေချသူတွေနဲ့လက်တင်နွယ်ဘွားတွေရဲ့အကျိုးပြုအဖွဲ့အစည်းတခုဖြစ်တဲ့ Mi Familia Voter ကကြားဖြတ်ညွှန်ကြားခြင်းမူ Alicia Contreria ကအခုလိုပြောပါတယ်
။ The conversation is my family's under attack, my neighbors under attack.
ဒီကိစ္စကကျမရဲ့မိသားစုကျမရဲ့အိမ်နီးချင်းတွေမိတ်ဆွေတငယ်ချင်းတွေအပေါ်တက်ရောက်မှုရှိနေပါတယ်။ဒီကိစ္စတွေကကျမတယောက်တည်းအပေါ်တိုက်ရိုက်တက်ရောက်တာမျိုးမဟုတ်ဘူးလို့ပြောနိုင်ပေမဲ့ဒီလူတွေကကျမဘွားရဲ့တစိမ့်တစ်ပိုင်းဖြစ်နေတော့သူတို့အတွက်စိတ်ပူပါတယ်။
Dreamers တွေကိုယ်တိုင်မဲမပေးနိုင်ကြပါပဲလေလူတွေထွက်လာပြီးတော့မဲပေးဖို့နောက်ဆုံးအနေနဲ့ရွေးကပ်ပွဲရဲ့မတိုင်ခင်မှာလိုက်ပြီးတော့တိုက်တွန်းအားပေးနေကြပါတယ်။ဒါကအစီအစဉ်နဲ့နေထိုင်နေတဲ့ Agelia Rico ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ At least the generation I grew up it was a lot of like dismissing politics.
ဒီမှာကြီးပြင်းလာတဲ့မျိုးဆက်မှာကိုယ့်ရဲ့မဲတပြားနဲ့ဘာမှအရာမရောက်ဘူးလို့ယူဆနေကြသူတွေအများကြီးရှိပါတယ်။ဒါကြောင့်ကျမရဲ့တငယ်ချင်းတွေကိုမဲပေးချဖို့တိုက်တွန်းရပါတယ်။နောက်ပြီးအပြောင်းလဲတွေဖြစ်လာအောင်ကျူပန်းတဲ့နေရာမှာကျမနဲ့အတူပူပေါင်းလှုပ်ကိုင်ဖို့လေးဖိတ်ခေါ်ရပါတယ်
။ဒါကအစီအစဉ်ရအမေရိကန်ပြည်ထောင်စုမှာတရားဝင်လှုပ်ကိုင်နေတိုင်းခွင့်ရသူတွေနိုင်ငံသားဖြစ်ခွင့်ဟာ10နှစ်ကနေ12နှစ်ကြာဖြစ်ပေမဲ့သမ္မတထရမ့်ရဲ့မူဝါဒကြောင့်သူတို့တွေရဲ့ရှေးကအခုထိအမြင်မရဖြစ်နေတာဖြစ်ပါရဲ့ရှင်။
နန်းလောင်ပါရှင်ဒုတိယပိုင်းနိုင်ရွေးအစီအစဉ်အတွက်အပစင်ကဏ္ဍတွေဖြစ်တဲ့အကျမကြီးကဏ္ဍမြမကြီးတုံးသက်ခြင်းနဲ့အတိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပြင်းနေညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25လိုင်းဒိုမီတာ32နဲ့လိုင်းဒိုမီတာ58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့
ဒီ SA ထိုးပြီးတဲ့နောက်ပိုင်းမှာ2015ခုနောက်ပိုင်းမှာဆင်းရဲကြွားတဲ့ဒီဟိုတိုင်းရင်းသားလက်မှတ်ကိုင်းအဖက်ချင်းချင်းဖြစ်တဲ့ကျွန်တော်တို့ TNL နဲ့ RTSS ပေါ်မှာဆင်းရပိုင်းဆင်းအားထုတ်ချက်လာတဲ့ဒီပိုက်ပွဲတွေ
NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပေမဲ့ပြည်ရင်းစစ်ချုပ်ရေးအတွက်တစုံတရာအထောက်ကူမပြုဘဲပဋိပက္ခတွေသာပို့ပြီးတိုးလာနေတယ်လို့ရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်းမျိုးသမီးအဖွဲ့ကတွဲဘက်အထွေထွေအတွင်ရင်းမှုနှင့်လွေးကုကုပြောသွားတာပါတိုင်းရင်သတင်းလွှာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအဝေးပြေးအမြင်လန်းရင်မတော်တဆထိခိုက်သေးဆုံးမှုအပိုင်း1ကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံကအဝေးပြေးအမြင်လန်းတဲ့မှာရင်တိုက်မှုနဲ့တေဆုံးဒဏ်ရာရမှုတွေတစ်နှစ်ပြီးတစ်နှစ်ပိုများလာနေတယ်လို့အရေးပေါ်အထူးကူတွေကသတိပေးနေပါတယ်။ဘယ်လိုကြောင့်အခုလိုရင်မတော်တဆတိုက်တေဆုံးဒဏ်ရာရမှုတွေအဖြစ်များလာပြီးဘယ်လိုကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေးပေါ်အထူးကဆရာဝန်ကြီးပါမောက္ခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းပါဒီရေမတော်တဆထိခိုက်တည်ဆုံးမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းပါကြီးမြန်လမ်းပါကြီးကအန်တလုပ်ခရပါနော်အဲ့ဒီမြန်လမ်းပါကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေကိုတည်ဆုံးမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နည်းနဲ့တစ်နည်းနဲ့ရမ်းများလာတာကိုတွေ့ရတယ်။သူကအမြန်လမ်းစဖွင့်တဲ့အချိန်က2009ခုနှစ်ပေါ့။2009ခုနှစ်တည်းကနေပြီးတော့အခုအချိန်ကြီးလူပေါင်း650,000လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံးပြီးဖြစ်တယ်။အခုတော့လူပေါင်း4,000လောက်နဲ့ပဲတိကျတဲ့ရရှိထားခဲ့တဲ့ဆိုတဲ့အခါကျတော့ရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါတယ်။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတယ်။တည်ဆုံးတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကြားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့အလုံးအန္တရာယ်ကြီးတဲ့အခြေအနေရှိတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမကြာသေးခင်ကပဲဒီဖျားဖူးရင်ပေါ့နော်ဟိုပြက်လို့ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးအဓိကဘာတွေလုပ်ဖို့လုပ်မလဲ
ကျွန်တော်ဒီခုလောလောဆယ်အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်တယ်နောက်တစ်ခုကကြတော့နိုင်ရဲ့အနေထားပေါ့နောက်တစ်ခုကကြတော့ရင်မောင်းနေရဲ့ကျွမ်းကျင်မှုပေါ့နောက်တစ်ခုကကြတော့ရင်စည်းကမ်းလမ်းစည်းကမ်းလိုက်တာပေါ့ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုက်မှုတွေကအကြာခဏဆိုလိုဖြစ်တဲ့အခါမှာသူရဲ့ဆယ်ယောက်ကျက်အထက်အမြန်လမ်းပေါ်မှာပြေဆိုရင်ရေးကြည့်တဲ့မူခင်အကြီးစားဒီလိုတော့တတ်မှတ်ရပေါ့သူတပြေတော့ bus နဲ့လူအများကြီးပါတဲ့ရင်ငယ်တွေဖြစ်လို့ရှိတာပေါ့နော်အမြန်လမ်းပေါ်မှာဖြစ်နေကြတာရှိတဲ့ရင်ဒီထဲမှာတော့အများကြီးကလိုက်ထရက်ခေါ်တာပေါ့ကျွန်တော်တို့ရှိပါတော့လေလိုက်ထရက်ဆိုတာကကျတော့ပစ်ကပ်ကားတွေပေါ်မှာဖျားဖို့ရင်ဒီအနေနဲ့လူတွေအများကြီး20 30နဲ့လုံးပါတဲ့ကားတွေများဖြစ်အန္တရာယ်ရှိလေရှိဒုတိယတစ်မျိုးကတော့ပူပင်ကားကားသေးတွေပေါ့ SUV တို့ SUV တို့ပါတယ်ဒီလိုကားမျိုးတွေအများကြီးဖြစ်လေရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်ခီးတဲ့တင်ကားတွေဒီမခီးတဲ့တင်ကားတွေဖြစ်ရင်တော့တည်ဆုံးမှုအန္တရာယ်ပိုပြီးတော့များတာနော်မကြာခဏလည်းဖြစ်တော့ဖြစ်လေရှိပါတယ်ကျွန်တော်ကိုယ်တိုင်လူပေးခဲ့ရတဲ့ accident ဆိုရင်အခုဆက်လေးတော့ဆိုရာဇာမင်းပေါ့ဒါတော့အချင်းချင်းရှားရှားပဲ14ယောက်ခါတဲ့တိဆုံးနေတဲ့ဥစ္စာရှိတယ်။နောက်တစ်ခါကျတော့တခြားရင်းနေရတယ်ပဲအများကြီးဖြစ်တဲ့အခါမှာတချို့မှာ17ယောက်ပြည်တယ်တချို့မှာကျင်းမီးလောင်လို့ပဲ9ယောက်ခါတည်ရဘူးတဲ့
ဟုတ်ကဲ့ဆရာကြီးဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ့ဆရာ speed ပေါ့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရန်ကုန်မန္တလေးမြန်မာရဲ့ speed ကတနာယူကီလိုမီတာ100နှုံးမပေးတာကျွန်တော်ကလည်း light truck ခေါ်တဲ့တစ်ခါကားကြီးတဲ့ကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့ကားရတဲ့အစ်စ်တွေဆိုတဲ့အခါကျတော့များအပြည့်လူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်နှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြ ဒီမောင်းနေရလဲဒီမြန်လန်းနဲ့မောင်းနေကြမဟုတ်တာလဲပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းမိတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ရာသီဥတုအခြေအနေကြောင့်တော့ဘေးအဖဝင်းကျင်မှာတိုင်ငယ်ဖြတ်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိရစ္ဆာန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break out မိပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့တော့မိုင်နိုးနဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့မိုင်နိုးကိုမောင်းရင်တော့ကျွန်တော်တို့တွေရောတခြားဘဝပြေးမောင်းနေတဲ့လူတွေအကုန်လုံးသိပါတယ်အဲ့ဒီမိုင်နိုးနဲ့မောင်းရင်အနေရတော့နေရောနေပါမခီးရတော့သူကညာပြင်ညာကျင်တော့ပြင်းပြင်းနဲ့ဖြစ်သွားကြကြပါနောက်တစ်ခုကြည့်တော့ဒီရန်လေဖြစ်တယ်ဆိုရင်ရင်မောင်းရဲ့အခြေအနေကိုမေးအများပြင်ကိုမောင်းနေကြတာမဟုတ်တာညာပြင်ဖြစ်တယ်အဲ့ကြတော့ကားရဲ့အရှိန်မြန်နေတာလည်းမဒီထိတ်ချုပ်မှုလည်းခက်ဒီ speed ညာလာတယ်မြန်မောင်းနေကြတာမဟုတ်တာရယ်ကားရဲ့ကြံ့ခိုင်မှုရယ်တာယာရဲ့ကြံ့ခိုင်မှုရယ်ဒီလိုချင်းတွေမျိုးရယ် speed ညာလာတယ်မြန်အန်ဒီရဲ့ပို့ပြီးတော့ညားလာပါနော်
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလား
ဒီရင်ထိခိုက်မှုအန်ဒီရဲ့ဖြစ်တဲ့နေရာတွေကိုကြည့်ရင်လည်းပဲဒီအခွေမှာဖြစ်တယ်ဆိုရင်ဒီအခွေမှာမကြာခဏလို့ဆိုလို့ဖြစ်ခဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများဖြစ်ပါနေတဲ့ဆိုမှရှိတယ်။ချို့နေရာတွေဆိုရင်လမ်းရဲ့အခွေကောက်လုထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချော်တာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာမကြာခဏဆိုဒီမိုင်တိုင်းမှာပဲတစ်ခါ၃ခါ၄ခါအဲ့လိုဖြစ်လေဖြစ်တာရှိတော့ဒါရီရပြစ်ပြရမယ့်သဘောပေါ့နော်။ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျာလမ်းရဲ့ three way မှတ်ထားတယ်နိ။ three way မှတ်ထားတယ်မှာကိုရှိတဲ့ရှေရှော့မောင်းပါလို့ပြောတယ်ဗောနော။ပြောတယ်မယ်ကျွန်တော်တို့အဲ့ဒီကိုကို engineering ကတကယ်တော့ချို့တော့နေရာတွေမှာဟိုအရန် angle ချိုးတာများနေရင်ဒီဒီကကြဖြောင်းသွားအောင်လုပ်ဖို့တင်တာမျိုးတက်ပြင်ကြရင်ကျွန်တော်တို့ကဟိုလမ်းချော်ပြီးဆိုတဲ့ sign board ကိုရေးထားတယ်တကယ်တော့လမ်းချော်ပြီးမချော်အောင်ပြင်နေချင်တာမျိုးတော့ပြင်နိုင်ရတာနဲ့ချော်တယ်ချော်တယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလိုလည်းနောက်ကားတွေလည်းခဏခဏဖြစ်နေတယ်နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားတဲ့ဒီနေရာဒီရင်တိုင်းမှုအများဆုံးဖြစ်သောနေရာဖြစ်သည်ဆိုတဲ့ဆိုင်ပုတ်ရှိဒီနေရာမှုအများဆုံးဖြစ်သည်ဆိုတဲ့ဆိုင်ပုတ်ရှိပြီမဲ့ဒီနေရာရုပ်ဒီဇိုင်းနေရာအရောက်မလို့အောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်အန်ရယ်ပေးတဲ့ဆိုင်ပုတ်တွေကိုတတ်ထားရုံဒီမကပဲကျွန်တော်တို့တင်ပေးကြတာအန်ရယ်ဖြစ်စေတဲ့အကြောင်းရင်းကိုရှာပြီးတဲ့အင်ဂျင်နီယာရဲ့အသက်ပညာနဲ့ကျွန်တော်တို့အဲ့ရုပ်ဒီဇိုင်းတွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အခြေအနေတွေကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီး
ရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကငွေချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းနေတဲ့ကားမဟုတ်တော့ကျွန်တော်တို့ရဲ့သူ့လူငယ်မှာအားတွေ့တာနောက်တစ်ခုကကျတော့ရင်မောင်းနေကပြန်ပန်းပြီးတော့နောက်တစ်ခုကကျတော့ဟိုဘောအိတ်ငိုက်သွားတာပေါ့နော်အိတ်ငိုက်လို့ဖြစ်တဲ့ဥသာဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလာမှာသူအဖြစ်များတယ်ခီးကဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ကားမောင်းနေတဲ့လူဟာမျိုးတွေအဲ့တော့ကျွန်တော်ပြုခုပြန်မှန်းလို့နေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်လေးတွေမှာတော့ accident ပိုဖြစ်တာပိုပြက်တကယ်ပြန်မှန်းလို့နေလို့မမောင်းနိုင်နဲ့ဒါမှမဟုတ်အိတ်နိုင်နေအေးပြက်နေလို့မမောင်းနိုင်တဲ့အချိန်လေးမျိုးတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းတယ်မို့ပေါ့နော်သို့တော်လည်းပဲအဲ့ဒီလိုမျိုးမောင်းနေတဲ့အချိန်မှာနားဖို့တက်တကယ်တော့ညာပြီးတော့ထုံးတယ်လည်းမဟာဝေးပေါ်မှာမိုင်50မောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေအဲ့လိုဆိုတော့မိုင်50လောက်မောင်းပြီးနားရမယ်နားရမယ်နားပြီးတော့မှတခါကျန်တ
ဲ့ကားလုံးမှာတကမောင်းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်ပြီးအခုဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ကြောက်ဖြူမြူနာကမဒီကျွန်းကနေယူနန်အထိပိုက်လိုင်းတွေ့ပြီးတရုတ်ကရေနံနဲ့ဓာတ်ငွေတင်ပို့နေတာအတော်လေးကြာသွားပါပြီဒါပေမဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကတော့စိတ်ကူးစီမံချက်အဆင့်မှသာရှိနေသေးကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
ခိုင်ကန်လုံကတဘာဝဓာတ်ငွေနဲ့တရုတ်တင်မောတွေတဲဆောင်လာတဲ့ရေနံကိုပိုင်လိုက်နှလိုက်နဲ့ယူနံကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပိများလာပါလေတကယ်တော့ကြောက်ဖြူအနည်းကမသေးကျွန်းမှာရေနံစိတ်ကန်းတိဆောက်ပြီးယူနံကိုပို့ပေးနေတာဖြစ်ပါတယ်ကြောက်ဖြူအထူးစီးပွားရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်ဒီအထူးစီးပွားရေးဇုံမှာရေနံစိတ်ကန်းဆက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရက်ွက်စားတဲ့အပိုင်းသုံးပိုင်းပါဝင်ပါတယ်အရင်အနည်းနဲ့တရုတ်လွှမ်းမိုးမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်သမ္မတဦးသိန်းစိန်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်း မြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်။ဒေါ်လာ9000ရင်းနှီးဖို့ခံမနဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်။အခုတော့ဒေါ်လာတန်း1000ကျော်ပထမရင်းနှီးဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ်
။မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်။အထူးစီးပွားရေးဆောင်ကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်။ကြောက်ပြူမျိုးအရှိတောင်ဘက်မိုင်အနေငယ်အကွာကစစ်တောနဲ့စီမော်ကြေးရွာအုပ်စုအနီးတစ်ဝိုက်ကမြေအက1300မှာအထူးစီးပွားရေးဆောင်တည်ဆောက်ဖို့အကြမ်းမြင့်ရတာပါတယ်။အဲ့ဒီထဲမှာရင်းနှက်စိတ်ကန်းအတွက်ဧက50စက်မှုဆောင်လုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250တတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတည်ဆောက်မယ်ဆိုတော့ရင်းနှက်စိတ်ကန်းကိုအရင်ဆုံးတည်ဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရင်းနှက်စိတ်ကန်းဟာအငင်းပွားစရာဖြစ်နေပါတယ
်။ကြောက်ဖြူရင်းနှက်စိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။တရုတ်ကုန်ပစ္စည်း10ရာခိုင်နှုန်းလောက်သာရင်းနှက်စိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်ဆောက်เสียမလိုဘူးလို့စီးပွားရေးပညာရှင်ရှွန်တန်တော်ကဆိုပါတယ်။ရင်းနှက်စိတ်ကန်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလိုတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အကျိုးခံစားရမယ်လို့ပြောပါတယ်။ဒါပေမဲ့စက်မှုဇုံအကောင့်တွေပေါ်လာမှသာအလုပ်အကိုင်တွေရပြီးမြန်မာပြည်သားတွေအကျိုးခံစားရပွဲရှိပါသေး။ရင်းနှက်စိတ်ကန်းကတော့တရုတ်ကိုအများဆုံးအကျိုးပြုလိမ့်မယ်လို့ခန့်မှန်းကြပါသေး။စီမံကိန်းပြီးတဲ့နောက်ပေါ်ထွက်လာမယ့်ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒေးကျွန်းမှာရင်းနှက်စိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလည်းအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးရင်မှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်။လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခံမှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ
်။ကြောက်ဖြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါတယ်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါတယ်။သဘာဝအရင်းအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါသေး။ရန်ကုန်အနီးကတိလဝါအထူးစီးပွားရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနည်းပါးနေသေးတာတွေ့ရပါသေး။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါသေး။စီးပွားရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါသေး။ရင်းနှက်စိတ်ကန်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စကားလေဖြစ်လာနိုင်ပါသေး။ကြောက်ဖြူယူနန်တဘာဝတန်ခွင်နဲ့ယင်နန်ပိုင်လိုင်းတိဆောက်ပြီးစီးတဲ့အခါမှာယထာလာပါဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါသေး။အခုတော့ကြောက်ဖြူယင်နဲ့စိတ်ကန်တိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညာကိုလက်တွေ့အကောင့်ထဲပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်မ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနိုင်ငံနယ်စပ်မူဆယ်မြို့မှာဈေးကော်မတီယုံတိဆောက်ထားတာကိုတရုတ်လက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်တားမြစ်ခဲ့ပါတယ်ကျလွန်တော်မူသွားတဲ့မြန်ကြီးငူဆရာတော်ဦးသူစနရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်ခံရမှုတွေများလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနိုင်ငံနယ်စပ်မြင့်အတွင်မူဆယ်မြို့နယ်မြန်မာဖက်ချန်းနေစင်ပြူဈေးကော်မတီယုံတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။အောက်တိုဘာလမနက်ဖက်မှာတရုတ်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမန်နီးအယတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအောက်ကာကပြောပါတယ်။နိုင်ငံနဲ့စပ်မြင့်အတွင်မြန်မာဘက်ကအဆောက်အဦတွေခိုင်မာဆောက်လုပ်နေတဲ့အပေါ်တရုတ်ဒေသခံအာဏာပိုင်ဘက်ကတားမြစ်တာဖြစ်တယ်လို့ဒေသခံတဦးကပြောပါရယ်လောလောဆယ်မြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီအဆောက်အုံဆောက်လုပ်နေတဲ့လုပ်ငန်းကိုရယီရက်ဆိုင်ထားခဲ့ပါရယ
် NCA လက်မှတ်မရေးဆိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကပြောပါရယ်အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာ KIA တိုင်းရင်းရှိဒေသကုတ်ခိုင်မြို့နယ်ဘက်မှာသမတော်လှုပ်ရှားစစ်ကြောင်းနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်တစ်ဖက်သိမ်းဆည်းမှုအခြေအနေတွေကိုတော့အသေးမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းဗမော်မြို့နယ်စင်ပူမြို့နယ်ကွယ်ခေါင်မေရွာဘက်မှာ KIA တပ်မှရှစ်တိုင်းရင်းငန်းနဲ့သမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်စဉ်တွင်ဒေသခံခြေရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေရပါတယ်
ပြန်လွန်တော်မူသွားပြီဖြစ်တဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA အဖွဲ့ကိုဥဆောင်လမ်းညွန်ခဲ့သူတန်ကာတော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကျရင်တကြိုတွားမှာဖြစ်ပါတယ်ဆရာတော်ဦးသူစနိုက်ဟာအခုလ23ရက်နေ့ကဗန်ကောက်မြို့မှာပြန်လွန်တော်မူခဲ့တာဖြစ်ပြီးပြန်လွန်တော်မူပြီးညတွင်ချင်းမှာပဲကျန်ရှိတဲ့ရုပ်ကလပ်ကိုပြန်လည်ပင့်ဆောင်လာခဲ့တာဖြစ်ပါတယ်မြန်ကြီးငူဆရာတော်ဦးသူစနဟာလွန်ခဲ့တဲ့1994ခုနှစ်က KNU ကရင်အမျိုးသားစည်းရုံးကနေခွဲထွက်တဲ့ DKPA ကိုဖက်စည်းလိုက်တာဖြစ်တယ်လို့လက်ရှိမြန်ကြီးငူစစ်ဘေးရှောင်စခန်းကစစ်ဘေးရှောင်အယောက် 9,000 ကျော်အတွက်လဲအမြဲတမ်းကူညီပေးနေတဲ့ဆရာတော်တပါးဖြစ်ပါတယ်
တနင်္လာနေ့တိုင်းဒေသကြီးရေပြူမြို့နယ်လက်စကန်းကျေးရွာနေကြောင်ရှာခွင်းမှာဥယင်ချာလုတ်ကန်နေသူ၃ဦးကိုကရင်မျိုးသားစည်းရုံး KNU တပ်ဖွဲ့ဝင်တွေကနေအောက်တိုဘာလ၁၀ရက်နေ့မှာရိုက်နှိုက်ခဲ့တဲ့အတွက်တန်ရာတိတိရရှိခဲ့တယ်လို့အလဲစကန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်။အရက်နှိုက်ခံရသူတွေကတော့အလဲစကန်းရွာသားနိုင်အလင်းနိုင်စိုးဝင်းနဲ့ဟန်ကန်ရွာသားနိုင်လင်းတို့ဖြစ်ပြီးဒီဖြစ်စဉ်အတွက်သဝဲမြို့မှာရှိတဲ့လှုပ်တော်မတ်တွေထံကြောင်ကြားထားတယ်လို့သူကပြောပါတယ်။အဲ့ဒီကြောင်ချာကွင်းမှာနှစ်စင်ကြီးလှဲ့လေကောက်ခံနေတဲ့ KNU ဖွဲ့နဲ့ဒေသခြေဆိုင်မွန်မြစ်တပ်တပ်ဖွဲ့တို့အောက်တိုဘာလ6ရက်နေ့ကထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းရွာသားတွေကိုရက်နှိုက်တာဖြစ်ပြီးနှစ်စင်ကြီးမပေးတဲ့ခြံတွေအလုံးမဆွဲဖို့ KNU ကပြည်ပင်ထားကြောင်းခြံသမားတွေကပြောပါတယ်။ဒီပြစ်စင်ကိုမေးမြန်းဖို့အတွက် KNU ဘက်ကဆွတ်တယ်လို့မရခဲ့ပါဘူး။နေမြေဒေသညင်းပွားစရာဖြစ်နေတဲ့ရေပြည်မြို့နယ်ဒေသမှာမွန်မြစ်တပ်တပ်ဖွဲ့ဝင်တွေနဲ့ KNU တပ်ဖွဲ့ဝင်တို့ကြားယမန်နေ့မှာ၄ချိန်တက်မနေပစ်ခတ်ထိတွေ့မှုဖြစ်ပွားခဲ့ပါတယ်။
ချင်းပြည်နယ်ဌာနလမ်းမြို့မှာဗိုလ်ချုပ်ကြီးကစိုက်ထုမဲ့အစီအစဉ်ကိုဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ယာယီရပ်ဆိုင်းထားလိုက်ပြီလို့ဌာနလမ်းမြို့စီပင်ကော်မတီအဖွဲ့ယာယီဥက္ကရာဦးငူဟာရမ်ကပြောပါရယ်ဌာနလမ်းမြို့အရက်ဖက်အဖွဲ့စည်းနဲ့ចောင်းသားလူငယ်အဖွဲ့စည်း၄ဖွဲ့ကနေဗိုလ်ချုပ်ကြီးစိုက်ထုမဲ့ကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အောက်တိုဘာလ15ရက်နေ့ကစာနာဖော်ထုတ်ဖို့ပြင်ဆင်ခဲ့ကြပေမဲ့စီပင်ကော်မတီအဖွဲ့ကနေဗိုလ်ချုပ်ကြီးကိုစိုက်ထုမဲ့ကိစ္စကိုယာယီရက်ဆိုင်လိုက်တာကြောင့်ဆန္ဒပြမဲ့အစီအစဉ်ကိုရက်ဆိုင်လိုက်ကြပါတယ်
။တန်းပလောင်တပ်ဖွဲ့ CNL ကနှစ်လနီးပါးကြာဖမ်းဆီးထားတဲ့နန်းခမ်းမြို့သူနန်းမုံဟုံကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကနေတဆင့်မိသားစုလက်ကိုပြန်လည်အနှံတဲ့ခန္ဓာတရား SSPP SSA ဌာနချုပ်ဝန်ထမ်းမှပြုလုပ်ခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မှာပြုလုပ်ခဲ့တာပါ။အခမ်းအနားမှာတက်ရောက်သူစုစုပေါင်း200ကျော်ရှိပြီးတော့နန်းခမ်းကနေလာရောက်ကြိုဆိုတဲ့မိသားစုဝင်12ထံကိုပြန်လည်လွှဲအပ်ပေးလိုက်တာဖြစ်ပါတယ်။နမ်မိုဟုံကိုလက်နက်ကန်တန်းတပ်ဖွဲ့တွေကပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဒူမရဲ့နေအိမ်ထိပ်ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ UWSA ဝတ်တပ်ဖွဲ့ဦးဆောင်တဲ့ FVNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကနေဂျာဝင်ညှိနှိုင်းပေးချက်အရနမ်မိုဟုံပြန်လွှတ်လာတာလည်းဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ ရှမ်းပြည်နယ်တွင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူ့ခွင့်ရေးချိုးဖောက်ခံရမှုတွေတရားဥပဒေစိုးမိုးရေးကင်းမဲ့လာပြီးလူမျိုးရေးမုန်းတီးမှုတွေနေရက်စွန့်ခွာထွက်ပြေးနေရမှုတွေပုံမှန်များပြားလာနေတယ်လို့ဒေသတွင်းမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
NCA လက်မှတ်ရေးထိုးတာ၃နှစ်ပြည့်ခဲ့ပြီမဲ့လည်းစစ်မှန်တဲ့ငြိမ်းချမ်းရေးပြည်တွင်းစစ်ချုပ်ငြိမ်းရေးအတွက်တဆုံတရာဖောက်ကူမပြုဘဲပဋိပက္ခတွေတာပုံပြီးတိုးပွားလာနေတယ်လို့ရှမ်းပြည်နယ်အတွင်းရှိမျိုးသမီးဖွဲ့ဝင်တန်းမျိုးသမီးဖွဲ့ BWO ကဆွဲဖက်သွေးရင်းမှုနဲ့လွေကူကူကပြောပါတယ်
ကျောင်းအစီအလက်မှတ်မထိုးခင်တုန်းကဆိုရင်သင်အားတိုးချဲ့မှုတွေကအဲ့လောက်ထိမများသေးဘူးဒီ SA ထိုးပြီးတဲ့နောက်ပိုင်းမှာ2015ခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဒီဟိုတိုင်းနာလက်မှတ်ကိုင်းအဖက်ချင်းချင်းဖြစ်တဲ့ကျွန်တော်တို့ TN လေးနဲ့ RTSS ပေါ်မှာပြန်ပိုင်းသင်အားတိုးချဲ့လာတဲ့ပြန်ပိုက်ပွဲတွေဒီခါလို့နော် TN လေးနဲ့ကြားမှာတကယ်ကြီးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီအခြေအနေတွေကတစ်နှစ်တစ်ခေတ်ပိုထိုးလာတာပေါ့နော
်2018ခုနှစ်ဇူလိုင်လကစပြီးရှမ်းပြည်သားတော်တောင်ပိုင်း RCSSSC နဲ့မြောက်ပိုင်းမှာမိတ်တို့ကြားစည်ရေးတဲ့မှုများဖြစ်ပွားလက်ရှိပြီးတော့ဩဂုတ်လစက်တင်ဘာလနဲ့အောက်တိုဘာလစန်းထိတိုက်ပွဲတွေဆက်စပ်ဖြစ်ပွားပြီးတော့ဒေသခံပြည်သူ3000လေးပါအိုးအိမ်ဆုတ်ခွာဆွတ်ပြေးနေရတယ်လို့လူကြီးကကဆက်ပြောပါတယ
်ဂျွန်လိုင်းရဲ့နောက်ပိုင်းစတဲ့ပြောဒီ3လအတွင်းမှာတော့မကျွန်တော်တို့စစ်ချောင်းနေဆိုရင်ကျွန်တော်တို့2000 3000ပေါ့နော်ဘယ်လောက်ထိစစ်ချောင်းနေရတဲ့ဟာရှိတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်ဖွဲ့စည်းတွေပြည်သူစစ်တွေစတဲ့လက်နက်ကိုင်ဖွဲ့စည်းအများပြားရှိနေတဲ့ကြောင့်ရှမ်းပြည်မြောက်ပိုင်းနီးတူလူခွေရေးချိုးဖောက်မှုမျိုးမျိုးဒေသခံပြည်သူတွေခံစားနေရတယ်လို့လည်းပိုးမျိုးသမီးတမကကအမှုဆောင်ဒါရိုက်တာနန်းစင်နွယ်ကပြောပါတယ
်ကျမတို့ရှမ်းပြည်နယ်တောင်ပိုင်းမှာကြတော့ဒီဘယ်လိုပြောလဲလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်နေနေတာဟိုရောနေတဲ့ပုံစံမျိုးတွေလည်းရှိတယ်အဲ့ဒီမှာမှပြည်သူစစ်တွေလည်းရှိတယ်ပြီးတော့အစိုးရတမတော်တွေလည်းရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီရဲ့ဈာမှာပေါ့လေဒီသင်းမာမှုတွေရှိတယ်အဖွဲတွေအချင်းချင်းဈာမှာသင်းမာမှုတွေရှိတယ်တချို့ကျတော့လေဒီမျိုးရင်းနဲ့ပတ်သက်ပြီးအစွဲတွေရှိတဲ့ခါကျတော့ဥပမာကျမတို့ရဲ့ဒီပိုးတွေကမှရှိတယ်ပိုးရွာပိုးရွာသားတွေကိုဆိုလို့ရှိရင်ဒီတခြားဒီပြည်သူ့စစ်အဖွဲတွေကနေရှမ်းပြည်သူ့စစ်အဖွဲတွေကနေပြီးတော့လာပြီးထိန်းချုပ်တဲ့ဟာမျိုးတွေရှိတယ
်အစီအသိုးပြီးနောက်ပိုင်းတော်လာရေးအင်အားစုတွေကြာကွဲလွဲမှုတွေရှိလာတာကြောင့်နိုင်ငံကြီးရပုံမှန်သိမ်းမာလာတာဖြစ်တယ်လို့နတ်စင်နယ်ကပြောပါတယ်။ရှမ်းပြည်နယ်တွင်ဒေသခံများကြုံတွေ့နေရတဲ့လူခွေရေးချိုးဖောက်ခံရမှုတွေ၊နေနာဆုံးရှုံးမှုတွေပြင်တပ်ဖြတ်ခံရမှုတွေအတွက်လက်သက်တရခံမပေါ်သလိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့လည်းဥပဒေကြောင်းအရတဆုံတရာဖြေရှင်းမှုများမရှိဘူးလို့လည်းအမျိုးသမီးဖွဲ့တွေကထောက်ပြထားပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ဘက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တအူလုံးကြံခံရပြီးတဲ့နောက်ရခိုင်တက္ကသိုလ်ကျောင်းသားတချို့ကိုရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးပြီးလူသတ်မှုပုံမှန်300နှစ်နဲ့ဆွဲချက်တင်ရမန်ယူစစ်ဆေးနေတဲ့ပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကန့်ကွက်နေကြသလိုရခိုင်ပြည်သူတွေကလည်းဒီလုပ်ရက်ဟာရခိုင်လူငယ်တွေကိုရည်ရွယ်ချက်ရှိရှိနဲ့နှိတ်ကွနေတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဆိုင်ဖာဆိုင်ရာလုံချုံရဲ့တပ်ဖွဲ့ဝင်တို့ကိုသက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲဆွဲရှာနဲ့ဖမ်းဆီးခံနေရတဲ့ရခိုင်လူငယ်တို့ရဲ့အခြေအနေကိုရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးထွန်းအောင်ကြွားကအခုလိုပြောပါတယ
်ကျွန်တော်တို့စီရတဲ့လောက်ကတော့လူကျန်မှုနဲ့လည်းမင်းတို့သိကျတဲ့ဒီခလေးသမားကလည်းတော့ကျွန်တော်မရှိဘူးလို့ကျွန်တော်တို့ခံနာပြောနေတယ်ဒါပေမဲ့လည်းကျွန်တော်ကိုအိုဘယ်မင်းမလည်းသူ့တင်နေခြင်းနဲ့အဲ့ဒီအချင်းချင်းပါတဲ့အချိန်မှာတကယ်ချင်းနေနေရှိနေတယ်နောက်ဒီခဲတဲ့လူတွေနဲ့ဒီကနေ့ဒီနေ့တော့ဆိုရင်မရှိနေတဲ့ဒီကုသနေကြီးကပြပြလေ။ဟောကိုမင်းချောရဲ့ဒီတဲ့မျိုးကိုစီစုလက်တော်ကိုယ်တော်ကြီးဖြစ်တဲ့ဟောခေတ်ရည်တို့တော့ဒုတိယဝါဒီမဲ့တော်ကိုယ်တော်ကြီးဦးထောင်နေနေနဲ့ဒီဆက်မင်းရဲ့မိသားနေပြီးတော့ပထမလာ28ရက်မြကြီးဒီတဲ့မျိုးနဲ့ဘယ်ကျော်ကြီးရတာဒီမှာလဲဆိုစီရနေတဲ့အဲဒီမင်းချောကဒီဒီတဲ့မျိုးနဲ့ဘာမှမပတ်သက်ဘူးဆိုတော့အခိုင်အမာပြောနေတယ်ခင်ဗျာ
။ဖက်စီခံရသူတွေကတော့ကိုဘိုဘိုကိုမေယူထွန်းနဲ့ကိုအောက်ရှေခွာအောက်ဇာလွန်တော့ဖြစ်ပြီးကိုမေယူထွန်းကတော့ရခိုင်အမျိုးသားပါတီ ANP ရဲ့ပါတီဝင်လူငယ်တအုပ်ဖြစ်ပါတယ်။စိုက်ဖားဆိုင်ရာလုံခုံရဲ့စားရဖတက်ဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုဖိုးလုံးခွာဝန်ထိုင်ဟာစက်တမ်ဘာလ25ရက်နေ့ညကစိုက်တယ်မြို့မှာသင်တန်းနဲ့ပိုက်ခံရလို့သေဆုံးခဲ့ပြီးတဲ့နောက်ရေးတက်ဖွဲ့ကရခိုင်ကြောက်သားတွေကိုစံတရနဲ့အခုလိုဖမ်းဆီးခဲ့တာပါ။ရခိုင်အမျိုးသားပါတီအနေနဲ့ဖမ်းဆီးခံနေရတဲ့လူငယ်တွေအတွက်ဥပဒေကြောင့်အရဆောင်ရွက်သွားမှာဖြစ်တယ်လို့အမြန်ဆုံးလှည့်ပစ်ဖို့ကိုလည်းဥထွန်းအောင်ကြွားကအခုလိုတောက်ဆိုသွားပါတယ
်။ဒီလူငယ်တွေကအဲ့ဒီလိုမျိုးကြီးချိုးမှန်ကြပါရဲ့အဲ့ဒီမတည့်မြဲမဲ့လို့ချစ်ဖို့ပေါ်နေတဲ့လူတွေကတော့အနေနဲ့တောင်းစီနေလာနေပါပဲချစ်ဖို့လာတဲ့ဥပဒေရဲ့အညီလိုအပ်တဲ့လူတွေပါတီကနေဒီလူတွေဥပဒေရဲ့ဆက်တာကြောင့်ကျွန်တော်တို့ကဆွေးနွေးတော့မှာပါ
သားဖြဲသူနဲ့တွေ့ခွန်ရဖို့ဘူးတီတော်ကနေစိုက်တွေအမှတ်တိုက်ရေးစခန်းကိုသွားခဲ့ပေမဲ့တွေ့ခွန်မရတဲ့အတွက်မိခါဖြစ်သူစိုးရိမ်နေတယ်လို့ကိုအောင်ရှေဖားခေါင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။ဝန်ကြီးကမဆက်ဘူးမှာဘူးကြီးကပူစုတခါလုံးမဆက်ဘူးလား။စိတ်မကောင်းဘူးအမေကပူစုတယ်။တခါမှမဖြစ်ဘူးတော့အခုလိုဖြစ်သွားတော့တာသမီးမိသားစုမှလည်းတခါမှမဖြစ်ဘူးလား။အခုဖောင်းလာတော့အမေဖြ
ani media na pye tu shi ma shan lan pe pho aku phan si khan ne ya de lu ngai rwe go sai pai sai ya na rop pai sai ya nyam ban nai sa kha ma pyu pho na ta sai ya ana bai rwe ne na ti sin u bre rwe go lai na saw ya pho go rakhai lu ngai nyin la khan ayc na ta kha daw rakhai lu mu apwe se de ya pa won rakhai chauk da samaka rwe ga le ma cha te mi ga chin ya sha thauk pi taw so tha ba de
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တရုတ်မြန်မာနိုင်ငံနဲ့ဆက်မြင်အတွင်မူဆယ်မြို့နယ်မြန်မာဖက်ချန်းကနေဈေးကော်မတီယုံတိဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ပြန်လွန်တော်မူသွားပြီဖြစ်တဲ့ TKBA အဖွဲ့ဦးဆောင်တန်းကတော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုရွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီနေ့အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်ခြေဆိုင် sorry သတင်းစာဆရာပျောက်ဆုံးမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ sorry တူရကီအစိုးရတောင်းရှိသူတွေနဲ့မကြတဲ့ငုံငုံကတွစ်ဆုံဆွေးနွေးကြတာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီနေ့သမ္မတ်ထရန့်ကိုအင်ဗျူရောမှာအစီရင်ခံမှုရှိပါတယ်။ဒီချိန်ထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စုံရုံမှာနောက်ဆုံးတွေ့ခဲ့ရပြီးသတင်းတော်ဂျမဲကာရှောက်ကီပျောက်ဆုံးနေတဲ့အတွက်တူရကီစုံစမ်းစစ်ဆေးသူတွေဒုတိယကြိမ်ဖြစ်တဲ့ဒီနေ့ sorry ကောင်စုံရုံမှာထပ်မံရှာဖွေစစ်ဆေးခဲ့တယ်လို့အင်္ဂါနေ့ကစော်ရီနိုင်ငံကိုပြန်သွားတဲ့ကောင်စစ်ဝင်ရဲ့နေအိမ်မှာလည်း9နာရီကြာရှာဖွေခဲ့ကြတာပါ။အာဖဂန်နိုင်ငံတာမန်ကဩဇာရှိန်ဝါကြီးမားတဲ့ရဲရရှိကြီးတူလည်းဖြစ်တာလီဘန်ရဲ့လှုပ်ကြံမှုကျူးစားမှုအချင်းချင်းကြုံခဲ့ရဘူးတဲ့ရဲမှူးကြီးအတူရာဇစ်ကပါဝင်အစစ်မြင်ရရှိကြီး3ဟာအမေရိကန်ထိပ်တန်းဖွဲ့ချုပ်ရေးတူရဲ့ဒီနေ့အာဖဂန်ခီးစဉ်တွင်ပြစ်ခတ်မှုကြောင့်တည်ဆုံသွားပါတယ်။ကန္တာပြည်နယ်အစိုးရရရှိတွေကိုတွစ်ဆုံမှုရောက်နေတဲ့အမေရိကန်ဖွဲ့ချုပ်ကြီးစကော့မေလာကတော့ထိခိုက်မှုမရှိပေမဲ့လည်းပြည်နယ်အုပ်ချုပ်ရေးမှုနဲ့ထောက်လိုင်းအဖွဲ့အကြီးအကဲကတော့တည်ဆုံသွားခဲ့ကြတာပါ။ပြစ်ခတ်မှုတွေအတွင်းမှာအမေရိကန်စစ်သည်3ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံကင်မရာသမားတူလည်းတည်ဆုံခဲ့တာပါ။တွစ်ဆုံမှုပြီးတယောက်သူရဲရင်ရန်နာထားရနေရာကိုသွားနေချိန်မှာပြစ်ခတ်မှုစဖြစ်တာလို့လည်းဒေသခံသတင်းတွေကဖော်ပြကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအဆင့်မြင့်ဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလိုလားတဲ့ပြုခတ်တွေဖြစ်ပွားမယ့်အန္တရာယ်ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကတရုတ်ကာဝေးဝန်ကြီးကိုပြောဆိုလိုက်ပါတယ်။နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာအမေရိကန်ကာဝေးဝန်ကြီးကတရုတ်ကာဝေးဝန်ကြီးဖိုချုပ်ကြီးဝေဖန်ဟင်းနဲ့တည်ဆံတွေ့ဆုံခဲ့တာပါ။သဘောတူညီချက်အသစ်တစုံတရာမရခဲ့ပေမဲ့လည်းတရုတ်နိုင်ငံနဲ့စစ်ပတ်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးအကြောင်းတွေတွေ့မြင်ရတဲ့အကြောင်းလဲအမေရိကန်ဆိုတာတောင်းရှိသူတွေကစင်ကာပူနိုင်ငံကဒီကနေ့တွေ့ဆုံမှုပြီးမှပဲပြောဆိုထားခဲ့ကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကအကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာတာပေးနေညပိုင်းအစီအစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်အကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအမြတ်သစင်အောင်ပ
This program has come to you from the Voice of America, Washington.